မင်္ဂလာပါရှင်မြောက်ရီယုံမြင့်တန်းကြားပြည်တွင်သတင်းများကိုဆက်လက်အစီအခံတင်ပြပါမယ်ရှင်အခုတင်ဆက်ပေးမယ့်သတင်းတွေကတော့2025ခုနှစ်တက်မတော်ကာကွယ်ဦးစီးချုပ်ဖလားတက်မတော်ကြီးရီလီဘောလုံးပြိုင်ပွဲဖွင့်ပွဲအခမ်းအနားကျင်းပပြုလုပ်တဲ့သတင်း22ကြိမ်မြောက်အာဆီယံတက်မတော်ကာကွယ်ဦးစီးချုပ်များအစည်းအဝေး22 ACDFN နဲ့ဆက်ဆက်အစည်းအဝေးမှာကျင်းပပြုလုပ်တဲ့သတင်းတွေတယံဇာတာနဲ့တဘာဝပအဝင်ချင်းထိန်းသိမ်းဝင်ကြီးဌာနပြည်အောင်စုဝင်ကြီးဦးခင်မောင်ကြီးတက်တော်တဘာဝပအဝင်ချင်းနဲ့တဘာဝဘေးရန်နဲ့စီမံခန့်ခွဲမှုစကားဝိုင်းဆွေးနွေးပွဲတက်ရောက်တဲ့သတင်းစတဲ့သတင်းတွေပဲဖြစ်ပါရဲရှင်။မြောက်ရီရုံမြင့်တန်ကြားရဲ့တနေ့တာသတင်းများကို MWD Channel နဲ့ MWD Variety Channel တို့မှနေ့စဉ်မနက်6နာရီမှည12နာရီထိထုတ်လွှင့်ပြသလျက်ရှိပါရဲရှင
်။2025ခုနှစ်ဓမ္မတော်ကာကွယ်ရေးဦးစီးချုပ်ဗလာတမတော်ကြီးရေလေဘောလုံးပြိုင်ပွဲဖွင့်ပွဲခန္ဓာကုန်ဒီနေ့ညနေပိုင်းကနေပြည်တော်ရှိဇေယျသီရီတမတော်အားကစားခွင့်မှာကျင်းပပြုလုပ်ရန်နိုင်ငံတော်လုံခြုံရေးအေဂျင်တာရေးကော်မရှင်ဥက္ကဋ္ဌတမတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုစားတမတော်အားကစားနှင့်ကာပညာဦးချွေရေးဖွဲ့ဥက္ကဋ္ဌစီရီချုပ်ဒုတိယဗိုလ်ချုပ်ကြီးဖုံးမြတ်တက်ရောက်ပါရင်အဆိုမှာအားကစားပြိုင်ပွဲကိုနေပြည်တော်တိုင်းစစ်ဌာနချုပ်တိုင်မှုကာကွယ်ဦးစီးချုပ်ရုံးကြီးရီလီရုံးဌာနများမှအရာရှိစစ်သည်မိသားစုများနေပြည်တော်တိုင်းစစ်ဌာနချုပ်ကိုကဲမှုအောင်တရင်တပ်ဖွဲ့များမှအရာရှိစစ်သည်မိသားစုများတပ်မတော်ဘောလုံးအကယ်ဒမီကျောင်းမှသင်တန်းသားများဒိုင်းဖွဲ့ဝင်များဖေကြားထားသူများနဲ့ပြိုင်ပွဲဝင်အားကစားသမားများတက်ရောက်ကြပါသည်ပထမအဆုံးနိုင်ငံတော်စီတီဝိုင်းဖွဲ့ကကွင်းတွင်းဝင်ရောက်နေရယူပြီးဆေးပြမှုကြီးဦးဆောင်တဲ့အလံတော်ဖွဲ့နဲ့အားကစားတင်18တင်မှအားကစားသမားများနေရယူကြပါတယ်အဲနော်ဆေးပြမှုကြီးဦးဆောင်တဲ့အလံတော်ဖွဲ့နဲ့အားကစားသမားများကတမတော်အားကစားနှင့်ကာပညာဥချွေဖွဲ့ဥက္ကဋ္ဌစီရေးချုပ်အားအလေးပြုကြပါသည်အေနောင်နိုင်ငံတော်လုံခြုံရေးအေဂျင်တာရေးကော်မရှင်ဥက္ကဋ္ဌတမတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုစားတမတော်အားကစားနှင့်ကာပညာဥချွေဖွဲ့ဥက္ကဋ္ဌစီရေးချုပ်ကအဖွင့်မှာစကားပြောကြပါသည်အေနော်ဆေးပြမှုကြီးဦးဆောင်တဲ့အလံတော်ဖွဲ့နဲ့တူပြိုင်ပွဲဝင်အသေးများကတက်မတော်အားကစားနှင့်ကာပညာဥချွေရေးဖွဲ့ဥက္ကဋ္ဌစီရေးချုပ်အားစစ်ကြောင်းပုံဖြင့်ခြိတက်အလေးပြုထွက်ခွာကြပါသည်အေနော်တက်မတော်အားကစားနှင့်ကာပညာဥချွေရေးဖွဲ့ဥက္ကဋ္ဌစီရေးချုပ်နှင့်အခမ်းအနားတက်ရောက်လာကြသူများဟာတက်မတော်ကာကွယ်ဦးစီးချုပ်ဖလားဘောလုံးပြိုင်ပွဲပထမဆုံးအုပ်စုပတ်လည်ပြိုင်ပွဲဖြစ်ကာကွယ်ရေးဦးစီးချုပ်ကြီးကိုစားပြုတင်နေကာကွယ်ရေးဦးစီးချုပ်လေကိုစားပြုတင်တို့ရှင်ပြိုင်ကစားနေမှုကိုကြည့်ရှုအားပေးကြပါတယ်အဆိုပါပွဲစဉ်မှာတစ်ဖက်နဲ့တစ်ဖက်ရလက်ကောင်ရရှိနိုင်ရေးအပြန်အလှန်ဖိအားပေးကစားခဲ့ကြရန်ပွဲချိန်၄မိနစ်မှာကာကွယ်ရေးဦးစီးချုပ်ကြီးကိုစားပြုတင်ကဥဆောင်ကိုတကူသွင်းကပွဲစဉ်ကိုဥဆောင်ကစားနိုင်ခဲ့တော့လေပွဲချိန်မိနစ်80ခန့်မှာကာကွယ်ရေးဦးစီးချုပ်လီကိုစားပြုတင်ကပြန်လည်ခြေပါကိုတကူသွင်းနိုင်ခဲ့တဲ့အတွက်ပွဲကစားချိန်မိနစ်အလုံးပြီးဆုံးချိန်မှာတည်ရရလက်ဖြင့်ပြီးဆုံးခဲ့ပါတယ်အဆိုပါ2025ခုနှစ်တက်မတော်ကာကွယ်ရေးဦးစီးချုပ်ဖလားတက်မတော်ကြီးရီလီဘောလုံးပြိုင်ပွဲများကိုအော်တိုဘာလ24ရက်နေ့ထိရှင်ပြိုင်ကစားသွားမှာဖြစ်တယ်လို့သတင်းရရှိပါတယ်ခင်ဗျာမလေးရှားတက်မတော်ကအရှင်ပြည်လက်ခံကျင်းပပြုလုပ်တဲ့22ကြိမ်မြောက်အာဆီယံတက်မတော်ကာကွယ်ဦးစီးချုပ်များအစည်းအဝေး22 ASEAN Chief of Defence Forces Meeting 22 ACDFN ကိုဒီကနေ့မနက်ပိုင်းကမလေးရှားနိုင်ငံခွာလန်လမ်ပူမြို့ရှိ Intercontinental Hotel မှာကျင်းပပြုလုပ်ရန်အစည်းအဝေးကိုမြန်မာတက်မတော်မှနိုင်ငံတော်လုံခြုံရေးအေဂျင်တာရေးကော်မရှင်ဥက္ကဋ္ဌတက်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကိုစားကာကွယ်ဦးစီးချုပ်ရုံးကြီးမှစီဦးစီးအရာရှိချုပ်ကြီးဒုတိယဗိုလ်ချုပ်ကြီးတန်းထိုက်ဦးဆောင်တဲ့ကိုယ်စားလှယ်ဖွဲ့နဲ့ဆက်ဆက်စည်းဝေးများဖြစ်တဲ့ Sangha ASEAN Damro Sisi Mucho Mia Siwing, 15 ASEAN Military Cooperation Meeting, 15 AMONA, Nasana Jimmyo, ASEAN Damro, Taulai Mucho Mia Siwing, 22 ASEAN Military Intelligence Meeting, 22 AMIM Yago, Bawin Tayao Kejaring, Nama Damro Ma Dawin Shidumia Tayao Jabaring. Patamauzang, Nasana Jimmyo, ASEAN Damro Gawe Uzi Cho Mia Siwing, 22 ACD FN Okata, Malaysia Damro Gawe Uzi Cho, January, Tansari Haji Mohammed Nizan, Bin Haji Jafraga, a Pwimigon Pio Jawaing. Hey, no, Nasana Jimmyo, ASEAN Damro Tauli Mucho Mia Siwing, 22 AM Amen Okata, Malaysia Damro Tauli Nyo Jai Mujo, Lieutenant Chanwing, Dadun Mohammed Rasalin, Fin Elias Ne, Sangha Jimmyo, ASEAN Damro Sisi Mucho Mia Siwing, 15 AM OM Okata, Malaysia Damro Sisi Ne, Lijin Tana, Dudia Siuzi Yashijo, Major Chanwing, Dadun Indira Hazori Bin Mohammed Arifin Noga, Siwi Yalam Yago, Paja Timbia Jabaing. Hey, no, Deo Najare, ASEAN Damro Gawe Uzi Chomiane, Gozalem Yagang, Pizon Jewa Mune, Lonjo Mudra, ASEAN E. Silo Ninyo Mung, ASEAN Unity for Security and Prosperity Council, Nanga Akiazin Lai, Adidi Bawin Sweni Jabaing. Nema Damro Mang, Siuzi Yashijoji, Dudia Bujoji Tan Tiger, Sinsamapia, Pimu Dutan Siandran, a poem Nangam Yaje, Silo Ninyo Muma, Adiga Aji Pare, Achigan Ganadia Pieding, Piezo Jewa Mune, Lonjo Murudra, ASEAN E. Silo Ninyo Mung, ASEAN Unity for Security and Prosperity Council, a Daisy Sune Piojawaing. Salabi ASEAN Damrom Yaye, Naneta Lungan Simajan, Natana Sanga, Natana Sakoning, 2 year web plan, 2025-2027 go a deep Ujing. Nasana Jimmyo, ASEAN Damro Gawe Uzi Jomya Siwing, 22 ASEAN Chief of Defense Forces Meeting, 22 ACD FNA, Bure Jinaja, Joint Statement Go, a deep Ujing Ugo, Sawan Kejabing, Bure Jinaja, Joint Statement Go, a deep Ulema Yi Tuga, Deo Lajare, ASEAN Damro Gawe Uzi Jomya Nedu, Madia Subang Tapong Yajawaing. Hey, no, Nasana Jimmyo, ASEAN Damro Gawe Uzi Jomya Siwing, 22 ACD FN Okata, Malaysia Damro Gawe Uzi Jom, January, Tansari Hajin Mohammed, Nizan Bin Haji Jafaga, Ape Megon Pio Jabi, Nasatong Jimmyo, ASEAN Damro Gawe Uzi Jomya Siwing, 23 ACD FN Go, Aleja Okata Pie, Dawin Yu Samyaming, Palavine Damro Gawe Uzi Jom, January, Robrio Saturniro, Prana Jaffer Tango, Okuta Dawin Yaning, ASEAN Damro Gawe Uzi Jomya Siwi Alan, ASEAN Flat Togo, Lepian Pia Kega, a Siwego, Omniswa Jotin Kejavaring. Nile Maimang, Siuzi Yashijoji, Dudia Bujoji, Tantai Usane, Yama Damro Gozale Payang, Malaysia Damro Gawe Uzi Jom, January, Tansari Haji Mohammed Nizan, Pun Haji Jafang. Time in Damro, Dudia Gawe Uzi Jom, January, Sugar Mountain London. Long Yoda Gawe Winji Tana, Dudia Winjine, Siuzi Tana Jige, Major January, Sanchan Commerson. Gamoria Bien Damro Gawe Uzi Jom, January, Pompi Sanune, Dijasi, Fine Letter Meeting Ya, Dison Sunny Jabaing. Elo Dison Yaman. Nanga Damro Niaja, Chijin Yini Mu Bomo Domi Sama Yine, Buwan Sama Gesa Yamago, Jenny Puninza, Sunny Gajabi, Madia Lesson Pisimia, Apian and Pia Jabaing. Alaru, Sasa Siumia Pete, Sanga Jimia, ASEAN Damro Sisi Mujomia Siwing, 15 ASEAN Military Operation Meeting, 15 AM OMGO, Malaysia Nagan Kuala Lumpur Yoshing, Intercontinental Hotel Malagong. Nasana Jimmyo, ASEAN Damro, Taulai Mucho Mia Siwing, 22 ASEAN Military Intelligence Meeting, 22 AM Iron Gong, Shangri La Hotel Malagong, Satyamala Shiani Ma Chimpa Pilo Kayang, Myanmar Tamaro Ma Kuzile Phwin Mya, Adidi Bangwe Tae Yok Khe Ja Bi, ASEAN Tamaro Mya Ja, Satsan Yine, Pumong Sangwe Mu Mya, Myintin Sangwe Sangya Kari Kawin Mya Go, Pumu Kai Ma Si Aung, Ti Song Nai Ke De Lo, Tatin Ya Shi Ba Ne Kamyang.
တယန်ဇာတာနှင့်တဘာဝပအဝင်ကျင်ထိန်းသိမ်းရေးဝင်ကြီးဌာနနှင့်လူမှုဝန်ထမ်းကယ်ဆယ်ရေးနှင့်ပြည်လည်နေရာစထားရေးဝင်ကြီးဌာနတို့ပူးပေါင်းပြီးတက်တော်တဘာဝပအဝင်ကျင်နှင့်တဘာဝဘီအန်အေစီမံခန့်ခွဲမှုစကားဝိုင်းဆွေးနွေးပွဲဖွင့်ပွဲကိုဒီကနေ့မနက်ပိုင်းကတယန်ဇာတာနှင့်တဘာဝပအဝင်ကျင်ထိန်းသိမ်းရေးဝင်ကြီးဌာနတက်တော်နှင့်ပအဝင်ကျင်ဆိုင်ရာတက္ကသိုလ်ဝန်ထမ်းတပ ဦးကင်မောင်ကြီးလူမှုဝန်ထမ်းကယ်ဆယ်ရေးနှင့်ပြည်내နေရာချထားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာစိုးဝင်ဒုတိယဝန်ကြီးများအမြဲတမ်းတွင်ဝင်ညွှန်ကြားမှုချုပ်များပမောက်ခဆုံးဝန်ကြီးဌာနများမှအရာရန်မှုရန်များတက်တော်နဲ့ပတ်ဝန်းကျင်ဆိုင်ရာတက္ကသိုလ်မှဆရာဆရာမများကျောင်းသားကျောင်းသူများတက်ရောက်ကြပါတယ်ဖွင့်ပွဲမှာလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်내နေရာချထားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးကနှစ်စဉ်အောက်တိုဘာလ23ရက်နေ့မှာကြာရောက်မဲ့အပြည်ပြည်ဆိုင်ရာတဘာဝဘေးအန္တရာယ်ထိခိုက်ဆုံးရှုံးနိုင်ခြင်းရှော့ချရေးနှင့်အထိမ့်မဲ့အခမ်းအနားကိုဂုဏ်ပြုသောအဖြစ်အကျိုးအသိပညာပေးလှုပ်ရှားမှုအဖြစ်တက်တော်တဘာဝပတ်ဝန်းကျင်နှင့်တဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုစကားဝိုင်းဆွေးနွေးပွဲပြုလုပ်ခြင်းဖြစ်ကြောင်းမြန်မာနိုင်ငံတွင်2008ခုနှစ်မှနာဂင်ဆိုင်ကလုန်းမုန်တိုင်းတိုက်ခတ်ခြင်း2015ခုနှစ်မှရေကြီးရေလျှံခြင်း2023ခုနှစ်မှာမုခါဆိုင်ကလုန်းမုန်တိုင်းတိုက်ခတ်ခြင်း2024ခုနှစ်မှာယာဂီတိုင်ဖုန်မုန်တိုင်းနဲ့ဆက်ဆက်ဖြစ်ပွားသောရေကြီးရေလျှံခြင်းအစရှိတဲ့ဘေးအန္တရာယ်များကြုံတွေ့ခဲ့ပြီးသဘာဝပတ်ဝန်းကျင်ကိုထိခိုက်ပျက်စီးစေခဲ့ကြောင်းဘေးအန္တရာယ်ဟာလူသားတိုင်းနဲ့သက်ဆိုင်လျက်ရှိပြီးဘေးအန္တရာယ်ကြောင့်ထိခိုက်ဆုံးရှုံးနိုင်ခြင်းရှော့ချရေးဟာလည်းအရေးကြီးသဖြင့်ဆွေးနွေးပွဲသို့တက်ရောက်လာကြသူများအနေနဲ့တက်တော်ပြုံးနှိမှုလျှော့ချခြင်းနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းခြင်းတို့မှာတရောင်းတနေရာမှပါဝင်ကြစီလိုကြောင်းပြောကြားပါတယ်။စကားဝိုင်းဆွေးနွေးပွဲကိုဆက်လက်ကျင်းပရာမှာတက်တော်ဦးစီးဌာနပတ်ဝန်းကျင်ထိန်းသိမ်းရေးဦးစီးဌာနတက်တော်နဲ့ပတ်ဝန်းကျင်ဆိုင်ရာတက္ကသိုလ်ဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဦးစီးဌာနတို့မှဘာသာရေးဆိုင်ရာပညာရှင်များကကနားလိုက်ပါဝင်ဆွေးနွေးခဲ့ကြပြီးတက်ရောက်လာကြသူများကသိရှိလိုတာများကိုအပြန်အလှန်မေးမြန်းဆွေးနွေးခဲ့ကြတယ်လို့သတင်းရရှိပါရယ်ရှင်
။ကမ္ဘာနိုင်ငံပေါင်း159နိုင်ငံဖြင့်ပါဝင်ဖွဲ့စည်းထားတဲ့ကုလသမဂ္ဂခီးသွားလုပ်ငန်းအဖွဲ့ချုပ်နေဖြင့်နေ့စဉ်စက်တင်ဘာလ28ရက်နေ့ကိုကမ္ဘာခီးသွားလုပ်ငန်းနေ့ဖြစ်သတ်မှတ်ထားပြီးအဖွဲ့ဝင်နိုင်ငံများကအဲ့ဒီနေ့မှာအခမ်းအနားများကျင်းပပြုလုပ်လေရှိရန်မြန်မာနိုင်ငံနေ့ဖြစ်လဲအဖွဲ့ဝင်နိုင်ငံတနိုင်ငံဖြစ်တာနဲ့ဒီကမ္ဘာခီးသွားလုပ်ငန်းတွေကိုအခုလ28ရက်နေ့မှာဒီပြည်တော်မှာကျင်းပပြုလုပ်သွားမှာဖြစ်ပြီး၎င်းနေ့အထိမ်းအမှတ်ဖြစ်စာတမ်းဖတ်ပွဲကိုဒီကနေ့မနက်ပိုင်းကဟိုတယ်နဲ့ခီးသွားလာရင်ဝင်ကြီးဌာနကြောက်စိမ့်ခန့်မှမှာကျင်းပပြုလုပ်ပါတယ်အခမ်းအနားကိုဟာဝါဆာနဲ့လူငယ်ရေးရာဝင်ကြီးဌာနနဲ့ဟိုတယ်နဲ့ခီးသွားလာရင်ဝင်ကြီးဌာနပြည်တော်စုဝင်ကြီးချမ်းဖန်တော်တောင်ဒုတိယဝင်ကြီးဦးဖြိုးစောစုံအမြဲတမ်းတွင်ဝင်ဒုတိယမြန်မာတွင်နေပြည်တော်စတိတ်အကယ်ဒမီမှခိတ္တပါမောခချုပ်ဒုတိယညွှန်ကြားမှုချုပ်များပြည်ထောင်စုဝန်ကြီးဌာနတက္ကသိုလ်နှင့်ကောလိပ်များမှတဘာဝတိအဖွဲ့ဝင်များစာရန်ပါဝင်ဖတ်ကြားမဲ့သူများဝန်ကြီးဌာနမှအရာရန်မှုရန်များတက်ရောက်ကြပြီးနေရုံခွဲများမှအရာရန်မှုရန်များကအွန်လိုင်းမှဗီဒီယိုကွန်ဖရင့်ဆင်းနှင့်ဖြင့်ပါဝင်တက်ရောက်ကြပါသည်ပထမအဆုံးပြည်ထောင်စုဝန်ကြီးကအဖွင့်မှစွာပြောကြားရမှာမြန်မာနိုင်ငံအနေဖြင့်2012ခုနှစ်မှစတင်ပြီးကမ္ဘာခီးသွားလုပ်ငန်းနှင့်အထိမ်းအမှတ်အခမ်းအနားများကိုကျင်းပခဲ့ရန်ယခုနှစ်ပါဝင်14ချိန်ရှိပြီဖြစ်ကြောင်းကုလသမဂ္ဂခီးသွားလုပ်ငန်းအဖွဲ့ချုပ်နေဖြင့်နှစ်လိုက်ဆောင်ပုံများကိုသတ်မှတ်ပေးလေရှိပြီးယခုနှစ်အတွက်ဆောင်ပုံမှာ Tourism and Sustainable Transformation ခီးသွားကဏ္ဍရေရှည်ဖွံ့ဖြိုးဖို့စဉ်ဆက်မပြတ်ဖော်ဆောင်ဆိုလိုအဓိပ္ပာယ်ဖွင့်ဆိုထားရှိပါကြောင်း2025ခုနှစ်ကမ္ဘာခီးသွားလုပ်ငန်းနှင့်အထိမ်းအမှတ်ဖြင့်စာစီစာကုန်ပြိုင်ပွဲ၊ဆောင်းမပြိုင်ပွဲ၊ရောင်စုံဓာတ်ပုံပြိုင်ပွဲနှင့်စာရန်ဖတ်ပွဲများကိုစီစဉ်ကျင်းပလျက်ရှိကြောင်းယခုစာရန်ဖတ်ပွဲမှတဆင့်စာရန်ပါဝင်ဖတ်ကြားသူများသာမကတရော်လီလာနားထောင်ကြတဲ့ဝန်ထမ်းများတို့လည်းများစွာသော अतिपिन्या बहुतुटाम्यागो याशी सिमेलो श्योंची मिवाचाओं प्योचावाई। सलबिं, सारं पप्वे तभावती पमा किता पमाखाचुका सारं पप्वने पतते सीगां तम्मा चम्यां, अमबे सीजिम्यागो शेलें प्योचापी सारं शिम्यागा कीद्वा क्याना साया सारं्यागो पचार तें तें चापी तेयो लाजा तुम्यागा ติชิลูรามยาโกเมียนจาบายเฮ้ยน้องซานันพะปวยตะบาปฏิอุปภังเหมียกาพะจาเกเรซาแลเมียปอเปลี่ยนเลยต้องตะชวนนี่เปียวจาจาบายอะสุวังณท่องณสังกาคนเนี่ยกะบาขีตวานหน่วยงานนี่อะเถิ่มะซานันพะปวยกงอะกุลาเสตยะนี่มาดุติยะนี่เพศะลั่นจิ้นปะปิโลตวามาဖြစ်တယ်လို့တနေ့ရရှိပါတယ်ခင်ဗျာ
အစိမေရာနန်တဲ့နံအမတ်စင်29ရက်တနင်္သာရီနေ့ကိုဒီကနေ့မှာနိုင်ငံဝန်ထမ်းတက္ကသိုလ်အောက်မြမာပြည်မှာပြုလုပ်ရာပြည်အောင်စုရာဇဝင်အဖွဲ့ဥက္ကဋ္ဌဦးစိုးမင်းဦးအဖွဲ့ဝင်ဦးစိုးတင့်ပြည်အောင်စုရာဇဝင်အဖွဲ့ရုံညွှန်ကြားရေးမှူးချုပ်နိုင်ငံဝန်ထမ်းတက္ကသိုလ်အောက်မြမာပြည်မှာပအောင်ခါကျုံနဲ့ဒုတိယပအောင်ခါကျုံများတက္ကသိုလ်တင်ကြားစီမံဌာနများမှတာဝန်ရှိပုဂ္ဂိုလ်များ ဥဆိုမီဦးကတနန်းစင်းမာစကားပြောကြရမှာတနန်းသားအရာရှိကြီးများအနေဖြင့်နိုင်ငံရေးစီးပွားရေးလူမှုရေးအုပ်ချုပ်ရေးဖြစ်စဉ်များကိုစဉ်ဆက်မပြတ်လေ့လာကြပြီးကောင်းဆောင်ကောင်းအင်အားရက်များနဲ့ပြည့်စုံအောင်ကျင့်ကြံနေထိုင်ကြ၍ထန်းဆောင်ရတဲ့လုပ်ငန်းတာဝန်များကိုချမှတ်ထားတဲ့ဥပဒေ၊နေဥပဒေ၊စီမံစံစွာဝန်ဆောင်မှုပေးကြရန်မှာကြားလိုကြောင်းပါတီနိုင်ငံရေးကင်းရှင်းရန်နဲ့နိုင်ငံရေးနဲ့နိုင်ငံအရေးကိုခွဲခြားသိမြင်ရန်လိုအပ်ပြီးနိုင်ငံတော်ဖွံ့ဖြိုးတိုးတက်ကောင်းမွန်ရေးအတွက်နိုင်ငံဝန်ထမ်းပိသားစွာနဲ့ဆောင်ရွက်ကြရန်လိုကြောင်းတိုက်တွန်းမှာကြားပါရယ်အဆိုပါတင်နန်းတို့တင်နန်းသား22ဦးတင်နန်းသူ24ဦးစုစုပေါင်း46ဦးတက်ရောက်ခဲ့ကြပြီးတင်နန်းကာလမှာဇူလိုင်လ14ရက်နေ့မှဒီကနေ့နေ့ဖြစ်ကြောင်းသိရှိရပါတယ်ဒါအပြင်ပြည်တော်စုရာထူးဝင်အဖွဲ့ဥက္ကဋ္ဌဟာအခုလ9ရက်ကတက္ကသိုလ်မှာတာဝန်ရှိသူများအရာရန်အမှုရန်များနဲ့တွေ့ဆုံပြီးတက္ကသိုလ်ဟာနိုင်ငံဝန်ထမ်းများလေးကျင့်ပြောထောင်ပေးရမှာတမိုင်းအစဉ်လာကြီးမားတဲ့အတွက်ပေးရတဲ့လုပ်ငန်းတာဝန်များကိုဂုဏ်ယူစွာဖြင့်စေတနာထားပြီးတာဝန်ထမ်းဆောင်ရည်အရေးချင်းပြေဝတဲ့နီးပြကောင်းများဖြစ်စေရန်အစဉ်လေးလာကြိုးစားရည်နဲ့နိုင်ငံဝန်ထမ်းများကိုစိတ်သက်စည်းကမ်းကောင်းမွန်ပြီးနိုင်ငံတော်ကိုချစ်မြတ်နိုးသောစံပြဝန်ထမ်းကောင်းများဖြစ်အောင်လေးကျင့်တင် जा ပေးရို့နဲ့ပတ်သက်ပြီးလူအပ်တာများမှာကြားကတက်တူပြကန်တင်နန်းအလိုက်တင်ကန်းစာလေးကျင့်ပို့ချနေမှုစည်ရေးပြနဲ့လက်နက်ငယ်လက်တွေ့လေးကျင့်ပြစ်ခတ်နေမှုများကိုလိုက်လံကြည့်ရှုစစ်ဆေးခဲ့တယ်လို့သတင်းရရှိပါရယ်ရှင်
ထိုင်းနိုင်ငံပါဝင်အနေချင်းနိုင်ငံချုပ်ကိုတဆင့်ခံဖြတ်သမီးမြန်မာနိုင်ငံတွင်းကိုနေဆက်လမ်းကြောင်းများမှတဆင့်တရားမဝင်ဝင်ရောက်လာပြီးကရင်ပြည်နယ်မြောက်ပိုင်းမြို့မဲထော်တလေးခေကေပတ်နယ်မြေမှာအွန်လိုင်းလောင်းကစားမှုများအွန်လိုင်းလိမ်လည်မှုများဒုစရိုက်မှုများကျူးလွန်ခဲ့ကြတဲ့တောင်အာဖရိကနိုင်ငံသား6ဦးတရုတ်နိုင်ငံသား4ဦးနဲ့ကင်ညာနိုင်ငံသား2ဦးစုစုပေါင်း12ဦးကိုဒီကနေ့မှထပ်မံစစ်ဆေးဖော်ထုတ်ထိန်းသိမ်းနိုင်ခဲ့ပါတယ်အဆိုပါစစ်ဆေးဖော်ထုတ်ထိန်းသိမ်းနိုင်ခဲ့တဲ့ပြည်ပနိုင်ငံသားများကိုသက်ဆိုင်ရာနိုင်ငံများကိုအမြန်ဆုံးပြန်လည်လွှဲပြောင်းပေးရနိုင်ရေးဌာနဆိုင်ရာပူးပေါင်းဖွဲ့များကလိုအပ်တဲ့ကိုယ်ရေးချက်လက်များနဲ့မှတ်တမ်းများစင်ကောက်ယူခြင်းလုပ်ငန်းနေချင်းပြီးဆောင်ရွက်နေမှုကလူမှုကြီးကြပ်ရေးနှင့်ပြည်သူ့ရန်ဝန်ကြီးဌာနကရင်ပြည်နယ်ဒုတိယညွှန်ကြားမှုဦးမြင့်ဖုံနဲ့တာဝန်ရှိသူများကလိုက်လံကြည့်ရှုစစ်ဆေးပြီးလိုအပ်တာများဖြည့်ဆွတ်မှာကြပါရင်2025ခုနှစ်ဇန်နဝါရီလ30ရက်နေ့မှဒီကနေ့ထိမြန်မာနိုင်ငံတွင်းကိုတရားမဝင်ဝင်ရောက်လာတဲ့ပြည်ပနိုင်ငံသားစုစုပေါင်း 9,385 ဦးစစ်ဆေးဖော်ထုတ်ထိန်းသိမ်းနိုင်ခဲ့ကံ၎င်းတို့နှင့်မှ 9,269 ဦးကိုထိုင်းနိုင်ငံမှတဆင့်သက်ဆိုင်ရာနိုင်ငံများကိုဥပဒေလုံထုံးလုံနည်းများနဲ့ညီစနစ်တကျပြည်နယ်လွှဲပြောင်းပေးခဲ့ပြီးကြန့်ရှိတဲ့ပြည်ပနိုင်ငံသား116ဦးကိုသက်ဆိုင်ရာနိုင်ငံများကိုလွှဲပြောင်းပေးရန် အသင့်ဖြစ်နေပြီဖြစ်ကြောင်းနဲ့၎င်းတို့ကိုကောင်းမွန်စွာထိန်းသိမ်းစောင့်ရှောက်ထားရှိပါတယ်။နိုင်ငံတော်အနေဖြင့်အွန်လိုင်းလေလံမှုများအွန်လိုင်းလောင်းစားမှုများနဲ့ဒုစရိုက်မှုများကျူးလွန်ခဲ့ကြတဲ့ပြည်ပနိုင်ငံသားများကိုအများဆုံးစစ်ဆေးဖော်ထုတ်ပြီးသက်ဆိုင်ရာနိုင်ငံများကိုလုံထုံးလုံနည်းများနဲ့ညီစနစ်တကျလွှဲပြောင်းပေးရန်ရည်သက်ဆိုင်ရာနိုင်ငံများနဲ့တက်ကြွစွာပူးပေါင်းဆောင်ရွက်လျက်ရှိတယ်လို့သတင်းရရှိပါတယ်ခင်ဗျာ
။ရှမ်းပြည်နယ်တောင်ပိုင်းနန်းစံမြို့ရှိစစ်မှုထမ်းဟောင်းအဖွဲ့ဝင်များနဲ့မိသားစုဝင်များကိုဒီကနေ့မနက်ပိုင်းကအရှိလေပိုင်းတိုင်းစစ်ဌာနချုပ်တိုင်းမူဗိုလ်ချုပ်မျိုးမင်းထွန်းကနယ်မြေကန်တရင်ခမ်းမမှာတွားရောက်တွေ့ဆုံပါတယ်ပထမဦးစွာတိုင်းမူကအမစကားပြောကြပြီးစစ်မှုထမ်းဟောင်းအဖွဲ့ဝင်များနဲ့မိသားစုဝင်များရဲ့တင်ပြချက်များအပေါ်လိုအပ်တာများပေါင်းစပ်ညှိနှိုင်းဆောင်ရွက်ပေးပါတယ်။အိမ်နောက်တိုင်းမူနဲ့တာဝန်ရှိသူများကစစ်မှုထမ်းဟောင်းအဖွဲ့ဝင်များနဲ့မိသားစုဝင်များအတွက်စံစီစားပေနဲ့အာဟာရပြင်စားတောက်ဖွဲ့ရများကိုပေးအပ်ပြီးရည်ရင်နီနီလိုက်လံနှုတ်ဆက်ကြပါတယ်။ဒါအပြင်နေမြေကန်တက်မတော်စေကုသရေးဖွဲ့ကစစ်မှုထမ်းဟောင်းအဖွဲ့ဝင်များနဲ့မိသားစုဝင်များကိုကျန်းမာရေးစစ်ဆေးပေးခြင်းများဆောင်ရွက်ပေးပြီးစေယုံတက်ရောက်ကုသရန်လိုအပ်တဲ့လူနာများကိုနေမြေကန်တက်မတော်စေယုံမှတက်ရောက်စေကုသနိုင်ရေးစီစဉ်ဆောင်ရွက်ပေးလျက်ရှိရာတိုင်းမှုနဲ့တာဝန်ရှိသူများကလိုက်လံကြည့်ရှုအားပေးပြီးလိုအပ်တာများကိုပေါင်းစပ်ညီနိုင်ဆောင်ရွက်ပေးခဲ့တယ်လို့သတင်းရရှိပါတယ်ရှင်
ကျောင်းလန်းနေသားကြီးတိုနေခိုင်ကောမှုမျိုးနဲ့မြို့တင်ရက်ွက်ရှိဒေသခံပြည်သူများကဒီကနေ့မနက်ပိုင်းမှာရန်ကုန်တိုင်းစစ်ဌာနချုပ်နယ်လယ်စေကူတိုင်းဖွဲ့ကအဆိုပါရက်ွက်ရှိဓမ္မပါဠဓမ္မယုံမှာကျမ်းမာရေးဆောင်ရှောက်မှုလုပ်ငန်းများဆောင်ရွက်ပေးပါတယ်။ဟဲ့လုံဆောင်ရွက်ပေးရမှာစေကူတိုင်းဖွဲ့ကဒေသခံပြည်သူ134ဦးကိုခွဲစိတ်ကူတာမှုဆိုင်ရာယောဂံအယိုးကျော်ယောဂံခလီယောဂံမျက်စိယောဂါနားနှာခေါင်းလေချောင်းယောဂံသွားယောဂါတောင်ဖာမီရဲ့ယောဂံအထွေထွေယောဂောင်နဲ့ပတ်သက်ပြီးလိုအပ်တဲ့ကျောင်းမကြီးဆောက်ရှောက်မှုလုပ်ငန်းများဆောင်ရွက်ပေးပါရင်အဲလိုဆောင်ရွက်ပေးနိုင်မှုများကိုဒလားတက်နယ်မှာတာဝန်ရှိသူများကတွားရောက်ကြည့်ရှုအားပေးခဲ့တယ်လို့သတင်းရရှိပါတယ်ခင်ဗျာ။